တောင်အာဖရိကနိုင်ငံရဲ့သမ္မတသစ်အဖြစ်ကိုရီရာမာဖူဆာကဒီကနေ့စနေနေ့မှာကျန်းသစ်စာချိန်ဆိုပါတယ်။မြို့တော်ပရီတိုရီယာမှာကျင်းပတဲ့ကျန်းသစ်စာချိန်ဆိုပွဲကိုဒေသရင်းကောင်းဆောင်တွေနဲ့ဧည့်သည်တော်3000လောက်တက်ရောက်လာတာပါ။သူ့အပေါ်ထားတဲ့ယုံကြည်မှုတွေအပေါ်တန်ဖိုးထားတဲ့အပြင်တောင်အာဖရိကနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းသတိပြုမိကြောင်းနဲ့ပြည်သူပြည်သားတွေအနေနဲ့ပုံမကောင်းမွန်တဲ့အနာဂတ်မျှော်မှန်းနေကြတယ်လို့လည်းသမ္မတသစ်ရာမာဖူဆာကကျန်းသစ်စာချိန်ဆိုပွဲမှာပြောဆိုသွားပါတယ်။သမ္မတဟောင်းဂျက်ကော့ဆူမာကိုပြည်သူဗန်နာငွေဒေါ်လာ30ကိုကိုပိုင်အင်ရပြင်ဆင်မှုမှာအသုံးပြုခဲ့တဲ့ဆွဲချက်တွေအပဝင်အချင်းပြတ်ချစားမှုအရှုပ်တော်ပေါ်တဲ့ကြောင့်ပြည်ခရနစ်ကအာနာကဖယ်ရှားလိုက်ပြီးရာမာဖိုဆာကသမ္မတတာဝန်လွှဲပြောင်းရယူခဲ့တာပါ။တောင်အာဖရိကပြည်သူပြည်သားတွေကလည်းသူတို့ယုံကြည်ကိုးစားခဲ့သူတွေအနေနဲ့အာနာနဲ့ချမ်းသာကြွယ်မှုတန်ကိုခံနိုင်ရင်မရှိကြတာကိုလက်သလုံးတွင်မြင်ခဲ့ရတယ်လို့လည်းသမ္မတတိကပြောပါရယ်။တောင်အာဖရိကနိုင်ငံကိုအာနာအလွဲသုံးစားမှုတွေတပါဝအရင်းမြစ်တွေအချင်းကြီးကုန်းလွန်နေတဲ့အခြေအနေကနေလွတ်ကင်းတဲ့နိုင်ငံဖြစ်ဖို့သူမျှော်မှန်းထားပါတယ်လို့လည်းသမ္မတတိကပြောဆိုသွားပါရယ်။